ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်ဆုတ်ဖက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုတွေအချိန်ကြီးလှုပ်ဆောင်လာနေတဲ့ပေါ်ရုရှားဆုတ်တောင်ရှိသူတွေကလောင်ရင်ညီနေကြနိုင်တယ်လို့သမ္မတတော်နဲ့ထံကပြောဆိုလိုက်ပါတယ်ဆွဆွဲချက်တွေကသမ္မတရွေးကောက်ပွဲမှာရှုံးနေတဲ့အတက်ကန်ဒီမိုကရက်တီရဲ့ခံလုံမှုမရှိတဲ့စင်ကြယ်ဆက်သက်ဖြစ်တယ်လို့လည်းပြောဆိုကြတာပါသမ္မတရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ရုရှားအနာမဏီချအဆက်အသွယ်လုပ်ခဲ့ကြပြီးရွေးကောက်ပွဲမှာနိုင်ရအောင်အကူအညီပေးမယ်လို့ဆိုတဲ့ဆွဆွဲချက်တွေကတရင်တူတွေကြောင့်လို့လည်းသမ္မတဆန်ကအမေရိကန်မီဒီယာတွေကိုတုံ့နှုံးလေးရှိရတဲ့ရည်ညွှန်းပြီးတရားလူမှုကွန်ရက်ကနေဒီကနေ့ပဲမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။ဒီမိုကရက်နဲ့ယူကော့ဘွန်မှာရှင်ပြန်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကတော့ရုရှားရဲ့စစ်ပတ်မှုတွေကယူကော့ဘွန်ရှုံးနေရတဲ့အကြောင်းရင်းတစ်စိတ်ပိုင်းဖြစ်ပြောဆိုထားတာပါ။ဒီမိုကရက်ကတော့ရုရှားနဲ့သမတ်ရဲ့စီးရီးတာဝန်ခံတွေကဆက်လက်မှုရှိမှရှိတရားရေးဝန်ကြီးဌာနကအထူးစုံစမ်းစစ်ဆေးသူခန့်အပ်ထားတာပါဝင်စုံစမ်းစစ်ဆေးမှုတွေကိုဆန့်ကျင်နေတာဖြစ်ပါတယ်။ဇန်နဝါရီလတဲ့သမတ်ဖန်ကျန်းသက်စာကျေးဇူးတာဝန်ယူခြင်းတရင်ပတ်ဒီမှာသမတ်ဖြစ်သူလည်းဖြစ်သမတ်အင်ဂျီယာမှာချန်ပီကလစ်တာဝန်ယူထားတဲ့ဂျေရက်ကော့စနာဟာရုရှားဆိုတာတာဝန်ရှိသူတွေနဲ့လျှို့ဝှက်ဆက်သွယ်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲသမတ်ကမှတ်ချက်ပေးပြောဆိုလိုက်ကြပါသမတ်ရာဇဝတ်ဖျက်ရှားခဲ့တဲ့ပြည်သူ့စုံစမ်းစစ်ဆေးသူ FBI ရင်ချိုင်းမှုဟောင်းဂျေးစ်ကော်မီကွန်ဂရက်စ်တော်ရှိမှရုရှားရဲ့စစ်ပတ်မှုနဲ့ပတ်သက်လို့ထွက်ဆိုမဲ့အပေါ်မှာလည်းအင်ဂျီယာကတုံ့ပြန်မှုပြင်ဆင်နေပါတယ်အင်ဂျီယာအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဟောင်းဖြစ်တဲ့မက်ကယ်ဖင်းနဲ့ရုရှားလူချားမှာနှိစက်တဲ့ဆက်ဆံမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့ဖက်ပြန်ကြီးကောင်ကိုပြောဆိုခဲ့တဲ့အကြောင်းဒင်းနေထွက်နေချိန်မှာပဲသမ္မတဆန်ကယာယူကနေဖက်ပြန်ကြီးကောင်ကိုဖန်ရှားလိုက်တာဖြစ်ပါတယ်အမေရိကန်ရီပဘလစ်ကန်ထက်တော်မတ်ဂျော်မက်ကင်းကတော့ရုရှားနဲ့သမ္မတဗလာဒီမီယာပူတင်တို့ဟာအက်စ်အစ္စလမ်ဆွေးရောက်အဖွဲ့တက်တော်မှာအန်ဒီယပူများတဲ့အကြီးမားဆုံးချင်းချောက်မှုတရားဖြစ်တဲ့အကြောင်းတတိပေးပြောဆိုခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာပါရုရှားနိုင်ငံကဝန်ရောက်ဆွတ်ပြတ်ပြီးဒီမိုကရေစီအခြေခံတွေကိုဖျက်ဆီးဖို့ကြိုးစားနေတဲ့အကြောင်းအော်စတြေးလျနိုင်ငံမှာအလဲပတ်ရောက်နေတဲ့ထက်လက်တော်မတ်မက်ကင်းက ABC ရုပ်သံဌာနကိုမနေ့တုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်